ကျွန်တော်တို့ကြည်ရင်ကြည်ရင်အော်ဗီဒါရဲ့၄ခုကတော့မရတော့ဘူးအဲကျွန်တော်တို့ကြည်ရင်ကြည်ရင်အော်ဗီဒါရဲ့၄ခုကတော့မရတော့တော့ခါမှာဘာလို့တော့ရှိနေရှိတာလीခင်ဗျာတော့ခေတ္တနေရာကိုလုံးမန်းလေးတင်ရပါပြီရှင်းရှင်းဟောတော့ပြီးတော့ကျွန်တော်တို့ဟိုသူတို့သုံးနေကြအသုံးလုံးပေါ်တော့မိုင်ကယ်လို့ခေါ်တဲ့သင်္ကာတော့ရရတယ်ကနောက်ကြောင့်နေသားတစ်ခုကအဲ့လိုမိုးတွေတက်ရောက်နေတဲ့အစောနှံသွား ဝင်နေတယ်ကွာမကြောက်နေတဲ့တော့ကျွန်တော်လည်းကားပြရရောခဲကြမာရရောမထကြတာပါရှိနေတာတော့သူချစ်ပေါ်နေနေလို့ရရင်နေသေးပါနေလို့မရဘူးဆိုလည်းဘယ်နေရာဘယ်နေရာမှာသွားပြီးပုံကိုတက်ရလို့ရှိရင်တော့လမ်းညွှန်ပေးပါတယ်
တတောင်ညာနှစ်ခုဆစ်စင်ရေးပထမပိုင်းစဖြစ်ခဲ့တဲ့လောက်ကိုင်းနဲ့ချင်းရွှေဟော်မှာမြန်မာဖုန်းလိုင်းယာယီတက်တောက်ခဲ့တဲ့အတွက်တရုတ်ဘက်မှာရှိနေတဲ့ China Mobile ဖုန်းလိုင်းနဲ့အင်တာနက်ကိုပဲအဓိကပြောင်းလဲအသုံးပြုနေကြတာပါ။အုပ်ချုပ်ရေးပြန်လည်ပြင်ဆင်မှုတွေကို MDAA ဘက်ကပြုလုပ်နေပေမဲ့နေပြည်တော်လုံခြုံရေးကတော့စိတ်ချရတဲ့အခြေအနေမှာမရှိသေးကြောင်းပြီးခဲ့တဲ့တစ်ပတ်ကလောက်ကိုင်းမျိုးကထွက်လာသူတဦးက VOA ကိုပြောပါတယ်
ဒါကြင်အကြံမှတ်တော့ဘယ်လိုဖတ်ကြလဲဆိုတော့ဒီလောက်ကိုင်းမှာနေတဲ့လူအလုံးကိုသူတို့ဒီအရင်အောင်ဆံပေးကြတဲ့တတိယရောအမေကန်ကြီးကပြောတာကတော့ဒီအစားအသောက်တွေစူးစောင်းထားဖို့ပေါ့အဲဒီတက်မတော်ကဒီလေနဲ့အဲဒီကိုစစ်ဆောင်ထိုးမယ်အလေနဲ့လာပြစ်မယ်အဲ့လိုမျိုးတွေတော့အကြံဖတ်နေတယ်ဘာကြောင့်လဲတချို့ဆိုရင်လည်းကျွန်တော်တို့ပမာရီကိုအောင်ဆံပေးပြီးတော့ရုပ်ရည်ပမာရီကိုတော့နေတဲ့တချို့တွေဆိုရင်စစ်ဆောင်နေတဲ့ပုံနယ်ကိုပြန်ဆင်းလာရရှိတယ
်လာရှောမျိုးကနတ်ပေါင်စစ်ကောင်စီတက်စခန်းကို MDAA တပ်တွေကဇူလိုင်လ3ရက်နေ့မှာစတင်တိုက်ခတ်ခဲ့ပါတယ်။လာရှိုးကို MDAA တပ်ပေါင်းစုတွေကတိုက်ခတ်မှုနဲ့လောက်ကိုင်ကိုတရုတ်ကဖုန်းလိုင်းဖြတ်တောက်တာဆက်ဆက်မှုရှိမရှိကိုတော့ဒေသခံတွေကအတိအကျမပြောနိုင်သေးပါဘူး။လက်ရှိမှာ73မြင်းဆောင်ရှမ်းမှတ်ပုတ်တဲ့ကိုင်းဆောင်ထားရင်တော့မှဗမာစကားတစ်ခုပဲပြောရဲဆိုရင်လောက်ကင်မျိုးတွေကိုဝေဝေးရဖို့ခက်ခဲကြောင်းဒေသခံတွေကပြောပါတယ်။လာရှိုးမျိုးမှာပြီးရင်ရက်တွေကတော့တိုက်ပွဲမပြင်းထန်တော့ပေမဲ့အခြေအနေကအတင်းမာနေစေဖြစ်ကြောင်းလာရှိုးကစစ်ဆောင်တွေကိုကူညီကယ်ထုတ်ပေးတယ်သူတို့က VOA ကိုပြောပါတယ်။လာရှိုးမျိုးတွေကိုပြင်ပကကားတွေဝင်မလာဖို့ MDAA ဘက်ကရောစစ်ကောင်စီဘက်ကရောတီဘောမျိုးအလွန်လောက်မှာလှပ်ဖက်လုံးကသူတို့ထိန်းချုပ်ထားတဲ့နေရာတွေမှာစစ်ဆေးနေတယ်လို့ဆိုပါတယ်။စစ်ဆောင်တွေကိုတယ်ပို့နေတဲ့ကားတွေကတော့ခက်ခဲတဲ့တောလမ်းတွေကနေလာရှိုးပြုတ်ကိုဝင်ထွက်နေရတာဖြစ်ပါတယ်ရှင်